တဟီရန်ကိုရောက်နေတဲ့အီရတ်သမ္မတအဗ်ဒူလာတစ်ရာရှစ်နဲ့စနေနေ့မှာဆွေးနွေးပွဲမှာအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကရောအီရန်သမ္မတအီဘရာဟင်ရာစီကပါအရှိလေပိုင်းဒေသတွေမှာအမေရိကန်တွေရှိနေတာအတွက်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်ဘစ်မိလ္လာဟ်ရာဟ်မန်ရာဟီမ
အီရန်မှာ2003ခုနှစ်ကစပြီးတော့အမေရိကန်ဦးဆောင်တဲ့ဝင်ရောက်စီးနင်းမှုကနေအီရန်အာဏာရှင်ဆက်တမ်းဟူစိန်ကိုဖျောက်ချခဲ့ခြင်းကစပြီးတော့အီရန်ပေါ်မှာဩဇာလွှမ်းမိုးဖို့အတွက်ပြန်ကြိုးစားနေတဲ့အီရန်နဲ့အမေရိကန်နှစ်နိုင်ငံဟာရံပက်တွေဖြစ်ခဲ့ရတာဖြစ်ပါတယ်။ IS စစ်သွေးကြောအဖွဲ့ကိုအီရန်ကချင်းမုံရမှာနှစ်နိုင်ငံစလုံးကအကူအညီပေးခဲ့တာဖြစ်ပြီးတော့အီရန်မှာအခုချိန်ထိအမေရိကန်ရဲ့တိုက်ခိုက်ရေးတာဝန်ယူမထားတဲ့တပ်သား2500ရှိနေစေဖြစ်ပြီးအကြမ်းဖက်ပေးတာတင်လန်းပေးတာလှုပ်ဆောင်နေစေပါ။စီရီးယားမှာလည်းအထူးသဖြင့်ကတ်စ်တွေအုပ်ချုပ်နေတဲ့အရှေ့မြောက်ပိုင်းဒေသမှာလက်ကျန် IS စစ်သွေးကြောတွေကိုတိုက်ခိုက်ရေးအတွက်အမေရိကန်တပ်သားက900လောက်ရှိနေပါတယ်။ဒါ့အပြင်ပင်လယ်ကွေ့ထဲမှာလည်းအီရန်တစ်ဖက်ကမ်းဖြစ်တဲ့ဘာရီမှာအမေရိကန်အမှတ်9ရေတပ်အခြေစိုက်စခန်းကိုထားရှိတာလည်းဖြစ်ပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကအမေရိကန်တွေဟာဘယ်သူနဲ့မှမိတ်ဆွေမဟုတ်တယ်လို့သူတို့ရဲ့ဥရောပဒေသကမိတ်ဆွေတွေကိုတော့သူတို့ကသစ္စာမဆောက်ဘူးလို့အီရတ်သမရနဲ့တွေ့ဆုံပွဲမှာပြောပါတယ်။အီရတ်သမရနဲ့ဆွေးနွေးပွဲမပြုတ်လို့ခင်ပြုတ်လို့တဲ့ပူတွဲတင်းစာရှင်းနေမှာတော့အီရန်သမ္မတရာစီကဒေတာရင်းနိုင်ငံခြားသားတွေနဲ့နိုင်ငံခြားတက်တွေရှိနေတာအကျိုးမရှိတယ်လို့အမေရိကန်ရှိနေတာလဲဒေတာရင်းလုံခြုံရေးကိုထိခိုက်စေတယ်လို့ပြောပါတယ်